ကျောင်းပောင်းမြို့မှာဗလီလိုတန်တရားရှိတဲ့ဆောက်လက်စအဆောက်အုံတစ်ခုကိုလူလူရဲ့ဝိုင်းဝန်းတောင်းဆိုချက်အရအာဏာပိုင်တွေကဖျက်ချလိုက်တာဟာမဖြစ်သင့်တဲ့လုပ်ရဖြစ်တယ်လို့ဟောင်ကောင်အခြေစိုက် AHRC အာရှလူ့အခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်။စီပင်သားရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်နေတဲ့အဲ့ဒီအဆောက်အုံကိုဇူလိုင်လ29ကြာသာပတိနေ့ညကအာဏာပိုင်တွေဖျက်ချခဲ့တာဖြစ်ပါတယ်။ဒီအကြောင်းဆက်ပြီးပြောပြချင်ပါတယ်။မန္တလေးတိုင်းကျောက်ပောင်းမြို့နယ်တာယာအေးရက်ကွက်တန်စစ်သားလမ်းတော့မှာမွတ်စလင်တွေဝတ်ပြုမဲ့ဗလီတစ်ခုဆောင်းလုံနေတယ်ဆိုပြီးသတင်းတွေပြန့်နှံ့ကြရာကမြို့ကန်လူလူကဒီအဆောက်အုံကိုဖျက်ချပေးဖို့ဝိုင်းဝန်းတောင်းဆိုကြပြီးနောက်ပိုင်းမှာအာဏာပိုင်တွေကဇူလိုင်28ရက်ညမှာဖျက်ချပေးလိုက်ရကြောင်းကျောက်ပောင်းမြို့နယ်စီပင်တာယာဥက္ကဋ္ဌဦးဖြိုးတင့်ခိုင်က VOA ကိုပြောပါတယ
်ယနေ့မြန်မာပြည်ကတော့9လောက်ကတဆယ်ရက်ကိုရှိမှုကကျွန်တော်တို့ဟိုပုံစံတဲ့အတွက်ကျွန်တော်တို့ကဌာနရောလက်ကအုပ်ချုပ်ရေးဦးမင်းကြီးဟူနေအယူဒီကသွားရောက်စစ်ဆေးပြီးတော့ဆက်လက်ဆောက်လုပ်ခွင့်မပြုဘဲတမ်းမြှားပါတယ်။အဲဒီတမ်းမြှားတဲ့နောက်ပိုင်းမှာပြည်သူလူထုအနေနဲ့ဟိုဘောဒဇတ်ဒဇတ်ကျေပြန့်ပြီးတော့စုစုယုံယုံဖြစ်လာတာပေါ့ဗျာ။ဆရာဆင်းမြင့်တဲ့ဆင်းသံဃာတော်ကြီးအစဟိုလူကိုဒီလေးပါဝင်အချင်းချင်းစားစီကျူကြောင်ပြင်ပြဖို့ကြိုးစားပါတယ်ဗျ။အရင်လူကြီးတွေကလက်မခံတဲ့တံမြတ်ဖြစ်တဲ့အစအဦးကြောင့်ကျွန်တော်တို့ကစက်ပြရတာပေါ့။ပြန်တော့ပြီးတော့စက်ဆိုင်ရာစီမံမှလည်းသင်ပြီးပြတင်ထားတာမရှိဘူးဗျ။ဒီနေ့လူလူကစီယုံပြီးတော့စီလူမှုကြီးမှဆိုရင်လည်းကျွန်တော်တို့တံမြတ်ဆိုင်ရာကြီးကနေပြီးတော့စီမံကုတ်ပြပြီးတော့ဖြတ်ပြလိုက်တာ
။လူအုပ်စုနဲ့တောင်းဆိုတာကြောင့်ဖြက်စီရတယ်ဆိုတဲ့လောက်ရကတော့မဖြစ်သင့်ဘူးလို့မြင်ကြောင်းHRC အာရှလူအခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်အဲ့ဒီလိုမျိုးလူအုပ်ကတောင်းဆိုတဲ့အတွက်အစိုးရတရားအနေနဲ့ဒါဖြစ်ပြီးဖြစ်တယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်တို့အခုကြားသိရသလောက်ဆိုလို့ရှိရင်စီမင်းတရားဥပဒေနဲ့ညီဆုံးတဲ့အတွက်เนาะနောက်ပြီးတော့တခါဘာသာရေးအဆောက်အအုံဆိုလို့ရှိရင်လည်းသာသနာရေးဆိုင်ရာဝန်ကြီးတွေရဲ့ခွင့်ပြုချက်ရမှသာပြီးဆောင်နိုင်မယ့်ကိစ္စဖြစ်တယ်အဲ့ဒီလိုမျိုးဥပဒေနဲ့ညီဆုံးနေတဲ့အတွက်ကြောင့်ကအာဏာပိုင်တွေကနေပြီးတော့အခုလိုမျိုးဖြစ်လိုက်တယ်ဆိုကျွန်တော်မြင်ပါတယ်
။အပြိုချခံရတဲ့အဆောက်အုံပိုင်ရှင်ဟာရုပ်ရှင်ဒါရိုက်တာဦးအောင်မင်းဖြစ်တယ်လို့လူမှုကွန်ရက်မီဒီယာတွေမှာရေးသားနေတာတွေရှိပေမဲ့ VOA အနေနဲ့တီးခြားအတည်ပြုနိုင်တာမျိုးမရှိသေးပါဘူး။ကနဦးသတင်းတွေအရအဲ့ဒီအိမ်အောက်ထပ်မှာရေကန်သုံးလုံးတွေ့ရတယ်ဆိုတဲ့သတင်းတွေကအစပြုကသတင်းပြန်ပြီးအခုလိုဖြစ်လာရတာလို့သိရကြောင်းသမရာယုံပြောခွင့်ရဦးစော်သေးကသူ့ရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုလိုဖျက်ချလိုက်တဲ့ကျောက်ပောင်းကအဆောက်အုံဟာအများကဆူဆွဲသလိုဗလီတစ်ခုလို့ပြောရလောက်အောင်ခိုင်မာတဲ့အင်္ဂါရက်တွေမတွေ့ရပေမဲ့ထူးခြားချက်တွေတော့ရှိကြောင်းမြို့နယ်စီပင်ဥက္ကဋ္ဌဦးဖြိုးတင့်ခိုင်ကပြောပါတယ်
။အဲ့လိုအခိုင်အမာပြောရတော့ကျွန်တော်တို့ကရှိဘူးအဆောက်ပုံစံနဲ့တောက်ရေးဆောက်စင်မဟုတ်ဘူးပေါ့။အမျိုးထူးခြားနေရပါတော့။
ကျောင်းပောင်းမြို့ဟာမွတ်စလင်တွေဝတ်ပြုတဲ့ဗလီကျောင်းတစ်ခုမှမရှိတဲ့မြို့ဖြစ်တယ်လို့သမရာယုံပြောခွင့်ရဦးစော်သေးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဗလီမရှိတဲ့မြို့မှာဗလီအဖြစ်စောင့်နေတယ်ဆိုပြီးဆွဆဲချက်ရဲ့နောက်ွယ်မှာသွေးထိုးလှုံ့ဆော်မှုတွေရှိနိုင်တယ်လို့ HRC ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။ကျောင်းပောင်းဒေသကကျွန်တော်တို့ဗုဒ္ဓဘာသာတော်တော်များများကိုးကွယ်ကြတဲ့ဒေသကြီးဖြစ်တယ်။နောက်ပြီးတော့အဲ့ဒီမှာဗလီခုမှမရှိဘူးဆိုတော့ကျွန်တော်တို့โอ้ชีสินเสร็จแล้วเราไปเกียบาอะคุมาบลีผ่อเตะสุบิ๊ดดิโลเปียวสุบิ๊ดลงได้กิจสารยาอมามกันเปชุลงสอมุเตียဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျ
จองบราวมาအခုလိုလူစုလူဝေးဖြစ်သွားရတဲ့အကြောင်းရင်းခံကိုသိရအောင်အစိုးရကစုံစမ်းနေကြောင်းနဲ့အခြားမလိုလားအပ်တဲ့ပြဿနာတွေမဖြစ်ပွားရအောင်တတိရှိကြဖို့ကိုလည်းသမရာယုံပြောခွင့်ရကတိုက်တွန်းထားပါတယ်ဒီဖြစ်စဉ်အတွက်သတင်းအပြည့်စုံကိုနိုင်ငံပိုင်မီဒီယာကနေထုတ်ပြန်ပေးသွားမယ်လို့ဦးစော်ထီးကပြောပါရခင်ဗျာ